တနိုင်ငံလုံးတိုင်းတာပြစ်ခတ်ရစဲနိုင်ရင်နဲ့ပြည်ရင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဆွေးနွေးဖို့ငြိမ်းချမ်းရေးကော်မတီရဲ့ဖိတ်ကြားချက်နဲ့ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေဟာဒီကနေ့ပဲမြန်မာနိုင်ငံကိုထွက်ခွာသွားတာဖြစ်ပါတယ်။ကရင်မျိုးသားစည်းရုံး KNU ထိန်းချုပ်နယ်မြေမှာကျင်းပဖို့ရှိတဲ့ဒီဇင်ဘာငြိမ်းချမ်းရေးဆွေးနွေးပွဲအတွက်လည်းအစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကြားကွယ်လွယ်မှုတွေကိုဆွေးနွေးနိုင်ခြင်းရှိတယ်လို့ UNFC ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင်
။ပြည်ထောင်စုညီညာရေးဖော်ဆောင်ရေးကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းရဲ့ဖိတ်ကြားချက်နဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ထိပ်ပိုင်းခေါင်းဆောင်၃ဦးဖြစ်တဲ့ဒုဥက္ကဋ္ဌ၁KNPP ကရင်ပြည်အမျိုးသားတိုးတက်ရေးပါတီကခွန်အီဘက်ထရစ် UNFC ရဲ့ဒုတိယဥက္ကဋ္ဌနှင့် KNU ကရင်အမျိုးသားအစည်းအရုံးကဖထိုဒေးဗစ်တာကဘောနဲ့ UMFC ရဲ့အထွေထွေအတွင်းရေးမှူးမွန်ပြည်သက်ပါတီ NMSP ကနိုင်ဟန်သာဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာနိုဝင်ဘာလ23ကနေနိုဝင်ဘာလ26ရက်နေ့အထိ3ရက်တာခီးစဉ်အဖြစ်မြန်မာပြည်တွင်းကိုလာနေကြပြီဖြစ်ပါတယ်။ဒီခီးစဉ်ကိုဂျပန်အစိုးရရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါကစီစဉ်ဆောင်ရွက်ဖြစ်ပြီးတော့အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကြားတတိုင်းမြေလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးအပါအဝင်ရေရှည်တည်တံ့ခိုင်မြဲတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးသွားဖို့ရှိတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဘက်အထွေထွေအတွင်းရေးမှူးဗိုလ်မှူးကြီးခွန်ဦးကာက VOE မြန်မာပိုင်းကိုပြောပါတယ်UNFC ရဲ့မြန်မာပြည်ခီးစဉ်မစခင်မှာပဲပြည်တွင်းနိုင်ငံရေးပါတီဆက်တက်ပါတီကကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်နေတဲ့ UMFC ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်မှုကိုအမြင်ဖလှယ်နိုင်ခဲ့ကြပြီးဒီခီးစဉ်အတွက်လည်းအထောက်အကူဖြစ်စေခဲ့တယ်လို့ဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်
။ကျွန်တော်တို့တွေ့ကျင်နေတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရောဒီမိုကရေစီပါတီတွေရောရောက်လာတဲ့ခါကျတော့သူတို့ဘက်ကလည်းပွင့်ပွင့်လင်းလင်းကျွန်တော်တို့ကိုမေးမြန်းလို့ကျွန်တော်အခြေအနေတွေကိုတီးခေါက်လို့ရတာပေါ့ကျွန်တော်တို့ကလည်းကျွန်တော်တို့ဖြစ်စင်ကျင်တာကျွန်တော်တို့ယူဆတာနောက်တော့ကျွန်တော်တို့ဟာလာဒီဖြစ်ဆက်သွားမယ်အပြစ်ခရဆဲရေးတို့နိုင်ငံရေးဆွေးနွေးပွဲတို့အဲ့လိုစီစဉ်ထားတဲ့ဟာတွေကိုလည်းတို့အပိပေးလို့ရတာပေါ့အဲ့လိုပေးကြရမြဲအပြန်လာပူပေါင်းဆောင်ရွက်မှုတိုးမြင့်နိုင်တာပေါ့ဗျာအဲ့ဒါတော့အပကြက်လို့ပြောနိုင်တာပေါ့
ပြည်ထောင်စုညီညွတ်ရေးဖော်ဆောင်ရေးကော်မတီရဲ့ဖိတ်ကြားချက်နဲ့ရောက်လာတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့ခီးစဉ်အတွင်ညီညွတ်ရေးဆွေးနွေးပွဲတွေဒီလိုအကျင့်ရေးစိတ်လာတာဟာတတိုင်းမြေလုံးတိုင်းတာနဲ့ညီညွတ်ရေးဖော်ဆောင်နိုင်မှုအလားအလာကောင်းနေဖြစ်လာတယ်လို့ပြည်ထောင်စုညီညွတ်ရေးဖော်ဆောင်ရေးအဖွဲ့ကညီညွတ်ရေးကိုယ်စားလှယ်ဦးလာမောင်ရွှေကလည်းပြောပါတယ
်ဒါကျွန်တော်မှတ်မိသလောက်ကCNU အနေနဲ့2022ခုနှစ်ဇန်နဝါရီလကနေပြီးတော့ကျွန်တော်တို့အပြစ်ခံရဆဲပြီးဖြစ်တယ်ပေါ့ဗျာ။တော့ဥက္ကဋ္ဌမလူစစ်ဖို့ကတော့အချိန်မောင်းမြောင်းများစွာလာခဲ့ပြီးဖြစ်တယ်ပေါ့။ဆရာဒေးဗစ်ကဘောတော့အခုမှပဲရောက်မဲ့တော့ရှိတယ်ပေါ့။ဒီလိုပဲမွန်ပြည်သက်ပါတီကလည်းဆရာလည်း2022ခုနှစ်ဖေဖော်ဝါရီအပြစ်ခံရဆဲခဲ့ပြီးဖြစ်တယ်။တကယ်ရဆဲတဲ့စာချုပ်ထဲမှာလက်နက်မပါဘဲနဲ့နိုင်ငံနဲ့လွတ်လပ်သွားလို့ရတယ်လို့ရေးထားပါလေဗျာ။အဲဒီတော့ဘလွန်နွားတဲ့ဒုက္ခဦးနယ်ရဆက်တို့ပါလို့လည်းအချိန်ကြီးလာဥပါတယ်ဆရာဦးနယ်ဟန်သားကတော့ခုမှလာဦးတဲ့သဘောမျိုးဖြစ်ပါလိမ့်မယ်။ဒါနဲ့ပါပဲဖြစ်ဖြစ်ကျွန်တော်တို့ကတော့အမျိုးဆွေးနွေးပွဲတွေမြန်မာခန္ဓာတွေ့နေတာကတော့အများကြီးဖြစ်စေတဲ့ကောင်းမယ်လို့ယူကြည့်ပါ
။ကရင်မျိုးသားစည်းရုံး KNU ထိန်းချုပ်နယ်မြေမှာကျင်းပဖို့ရှိတဲ့ဒီဇင်ဘာငြိမ်းချမ်းရေးဆွေးနွေးပွဲအတွက်လည်းအစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကြားကွဲလွဲမှုတွေကိုဆွေးနွေးနိုင်ခြင်းရှိတယ်လို့ UMFC ပြောခွင့်ရကပြောပါတယ်
။ကိစ္စရဆဲရေးကသဘောတူချက်မှာတပါးလည်းပါရမယ့်ကိစ္စတွေကကိစ္စရဆဲရေးပြီးရင်ဖြစ်ပေါ်လာမယ့်နိုင်ငံရေးဆွေးနွေးပွဲကိစ္စတွေနော်အဲ့ဒီပေါ်အဲ့ဆွေးနွေးတဲ့နေရာမှာလည်းဒီတိုင်းနိုင်ငံရေးဆွေးနွေးပါမယ်လို့ပြောယုံတော့မဟုတ်ဘူးပေါ့နိုင်ငံဆွေးနွေးပွဲထဲမှာပါရမယ့်ဆွေးနွေးရမယ့်အကြောင်းအရာအဂျန်ဒါတွေကိုလည်းတခါလေကျွန်တော်တို့ကကြိုပြီးတော့သဘောတူထားမှဒီလက်မှတ်ထိုးပွဲကအကောင့်တွေပေါ်ဖို့ပေါ့လေဒီလိုအဆင့်တွေသွားမယ်ဆိုရင်တော့ကျွန်တော်တို့မှပြည်တွင်းကနိုင်ငံရေးပါတီတွေရောပြည်တွင်းကပြည်သူလူထုတွေရောထောက်ခံမှုလိုတာပေါ့အဲ့ဒီနေရာမှာကျတော့တို့ရဲ့အတွေ့အဆုံမှုဟာတိုက်ရိုက်အကျိုးရှိပါတယ
်ဒီငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးအတိအကျရက်မတက်မှတ်ရသေးပေမဲ့ဆွေးနွေးဖို့နှစ်ဖက်စီစဉ်နေတယ်လို့ငြိမ်းချမ်းရေးကိုယ်စားလှယ်ဦးလာမောင်ရွှေကလည်းပြောပါတယ်
ချင်းမိုင်မှာတို့ဒီအဖွဲ့အဝင်တွေပေါ့ဆွေးနွေးကြမယ်ဒီဆွေးနွေးပြီးတဲ့အတွက်ကိုတို့ရဲ့မူရင်းဖွဲ့တွေပေါ့ပြောင်းပုတ်မယ်အဲ့ရမှတ်ချက်တွေကိုတို့ပြန်စုမယ် NDDC နဲ့ဒီဝင်းဦးအောင်မင်းတို့ဘက်ကဖွဲ့ပြီးတဲ့ technical team နဲ့တချို့ဆွေးနွေးမယ်ဆွေးနွေးပြီးတော့ညှိနှိုင်းပြီးတဲ့အခြေအနေတခါပြန်ပြီးသုံးသပ်မယ်ပြီးရင်တော့ KNU ရဲ့နေပြည်တော်မှာတို့ conference တစ်ခုလုပ်မယ်အဲ့ဒါဒီမှာ ီကျွန်တော်ဖန်အောင်လာမယ်ဆိုတော့နေ့နဲ့ညတော့ဖြစ်မှာပါပဲဒီဇင်ဘာလတည်းမှာပဲဖြစ်မယ်ဘယ်ချိန်လဲဆိုတော့အတိအကျတော့ကျွန်တော်တို့အခုချိန်ဒီပြည်နယ်တွေကိုသူတို့လည်းဆောင်ရွက်ဆဲပဲဖြစ်တော့
UMFC ရဲ့မြန်မာပြည်ခီးစဉ်အတွင်းသက်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေတိုင်းရင်းသားနိုင်ငံရေးပါတီကအင်အားစုတွေဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံမှုရှိပြီးတော့အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကြားကွဲလွဲမှုတွေနဲ့အပြစ်ခတ်ရဲစဲရေးနောက်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်ကိုဆွေးနွေးကြမှာဖြစ်တယ်လို့ UMFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနိုဝင်ဘာလ22ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ခဲ့ပါတယ်ရှင်